Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ14ရက်စနေနေ့မနက်ခင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။အာဖဂန်နစ္စတန်ငြိမ်းချမ်းရေးမှာအစိုးရနဲ့လက်တွဲပြီးဆောင်ရွက်ဖို့အတွက်အာဖဂန်သမ္မတကတာလီဘန်တွေကိုထပ်မံကမ်းလှမ်းလိုက်ပါတယ်။ကက်ရှမီးယားအရေးနဲ့ပတ်သက်ပြီးအိန္ဒိယအစိုးရရဲ့လှုပ်ဆောင်မှုကြောင့်ကမ္ဘာတစ်လွှာမှာမွတ်စလင်အစွန်းရောက်တွေပေါ်လာနိုင်တယ်လို့ပါကစ္စတန်ဘက်ကသတိပေးလိုက်ပါတယ်။တမတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာကချင်နှစ်ချင်းအဖွဲ့ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခေါ်နေ
ကောင်းပါပါရှင်အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့စတုတ္ထချင်းဆွေးနွေးနိုင်ပွဲရှိတဲ့အခြေအနေသဘောတူညီချက်မရဘဲဥရောပသမ္မတကနေဗြိတိန်နှုတ်ထွက်မယ်ဆိုရင်ကုန်သွယ်ရေးကိုမထိခိုက်ရအောင်ပြင်သစ်ရဲ့ပြင်ဆင်မှုတွေနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့
ကောင်းပါမယ်ဒိုင်းနာအီးရဲ့တနည်းအားဖြင့်တော့ပြည်တွင်းငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေနဲ့ဆက်နွယ်နေပါတယ်အဲ့ဒီအခါမှာအခြားငြိမ်းချမ်းရေးတာဝန်တွေရဲ့အခွင့်အရေးလည်းရှိတယ
်။ NLD လက်ထက်မှာစတင်တည်ထောင်ခဲ့တဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနဟာတိုင်းရင်းသားအရေးတွေကိုထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းနိုင်ရဲ့လားဆိုတာကို NLD ပြောခွင့်ရရဲ့နဲ့အတူတခြားလေးလာသူတချို့ရဲ့တုံ့တက်ချက်တွေကိုနားဆင်ကြရမှာပါရှင်။မြန်မာနိုင်ငံရဲ့တတ်မှတ်အကြိမ်မြောက်လူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားအကြောင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထက်မှာပဲတာလီဘန်တိုက်ခိုက်ရေးသမား2000ကျော်တေဆုံးခဲ့တယ်လို့အာဖဂန်သမ္မတအာရှရစ်ဂန်နီကတောက်ကြတဲ့ရွေးကောက်ပွဲလူမှုစုဝေးပွဲမှာပြောပါတယ်။ဒါအပြင်နိုင်ငံရေးရပြတ်သားတဲ့ဖြေရှာနိုင်ရေးအတွက်အာဖဂန်စုအုပ်နဲ့အတူလှုပ်ဆောင်ဖို့လည်းတာလီဘန်တပုံတွေကိုထပ်မံဖိတ်ခေါ်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်တပ်တွေနောက်မှထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးဖို့အချိန်ယူစီစဉ်ထားခဲ့တာကိုရုတ်တရက်ဖျက်သိမ်းခဲ့ပြီးတပတ်လောက်ကြာမှာပဲအာဖဂန်သမ္မတကအခုလိုပြောကြားလိုက်တာပါ။တာလီဘန်တွေကလက်နက်ကိုင်တပုံဖြစ်နေတဲ့အတွက်ဒီဆွေးနွေးပွဲမှာအာဖဂန်အစိုးရကိုတော့ဖယ်ထားခဲ့တာဖြစ်ပါတယ်။အခုလိုဆွေးနွေးပွဲဖြစ်သိမ်းရတာဟာအမေရိကန်စစ်သားတူပေါဝင်လူပေါင်း12ဦးသေဆုံးခဲ့ရတဲ့အာဖဂန်မြို့တော်ကဘူးကမကြသေးခင်ကဘုံခွက်တိုက်ခိုက်မှုကိုတာလီဘန်တွေလှုပ်ဆောင်ခဲ့တာကြောင့်ဖြစ်ပြီးဒီတပုံတွေကိုချေမှုန်းဖို့အတွက်စီးရီးတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတထရမ့်ကကြေညာပြုလိုက်ပါတယ်။တစ်ချိန်တည်းမှာပဲတာလီဘန်ကိုယ်စားလှယ်အဖွဲ့ဟာရုရှားနိုင်ငံမော်စကိုမြို့တော်ကိုတောက်ရောက်ပြီးရုရှားအရာရှိတွေနဲ့ဆွေးနွေးခဲ့တယ်လို့ရုရှားအရာရှိတွေကတောက်ကြနေမှာပြောပါတယ်။တာလီဘန်အဖွဲ့ဟာရုရှားသမ္မတရဲ့အာဖဂန်ဆိုင်ရာတန်တမန်နဲ့တွေ့ဆုံပြီးအာဖဂန်နစ္စတန်ငြိမ်းချမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတိုးတက်မှုအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့တာလီဘန်ပြောခွင့်ရရဲ့ပြောကြားချက်ကိုကိုကာဘီရုရှားသတင်းတွေမှာဖော်ပြထားတာဖြစ်ပါတယ်
။တူရကီသမ္မတရီဇက်တာယစ်အယ်ဒိုဂန်ကဆီးရီးယားကထွက်ပြေးလာသူဒုက္ခသည်တွေကြောင့်ကြုံတွေ့နေရတဲ့တူရကီနိုင်ငံရဲ့အခက်အခဲကိုမျှဝေယူပေးဖို့ဥရောပနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ရည်လိုမှမဟုတ်ရင်ဥရောပနိုင်ငံတွေအနေနဲ့နောက်ထပ်ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့ဝန်ထုပ်ဝန်ပိုးကိုကိုယ်တိုင်ရင်ဆိုင်ကြုံတွေ့ရလိမ့်မယ်လို့လည်းသူကပြောပါတယ်။အယ်ဒိုဂန်ရဲ့အခုလိုချိန်ကြောက်မှုဟာဆီးရီးယားဒုက္ခသည်တွေတူရကီနိုင်ငံကနေဂရင်းနိုင်ငံတဲ့ဝင်ရောက်မှုမြင့်တက်လာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောကြားချက်အရဩဂုတ်လအတွင်းဒုက္ခသည် 8,100 ဟာဂရိစ်ကျွန်းစုတွေကိုရောက်ရှိလာခဲ့ပါတယ်။ဂရိစ်နိုင်ငံရဲ့အကြီးဆုံးကျွန်းတွေကကျွန်းသုံးခုကိုရောက်လာခဲ့တဲ့ဒုက္ခသည်အရေအတွက်တမဟုတ်ချင်းတိုးတက်လာတယ်လို့လည်းအေသင်တက်ကနိုင်ငံရဲ့သိပ္ပံပမောက္ခဆန်ဂျစ်အက်တာကပြောပါတယ်။တူရကီအာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုဂရိစ်ကိုလာဖို့တိုက်တွန်းနေသလားဆိုတာကိုမသိရကြောင်းဒါပေမဲ့အဲ့ဒီလိုဖြစ်နိုင်ခြေရှိကြောင်းလည်းအက်တာကပြောပါတယ်။တူရကီနိုင်ငံရဲ့အနေနဲ့ဒီဝန်ကိုမထမ်းနိုင်တော့တာကြောင့်ဥရောပကိုသွားမဲ့လမ်းတွေကိုဖွင့်ပေးရမယ့်အနေအထားရောက်လာတယ်လို့လည်းတူရကီသမ္မတအာတိုဝန်ကပြီးခဲ့တဲ့အပတ်ကပြောပါရခင်ဗျာ
။နေမီပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယအစိုးရရဲ့မကြာခင်ကလို့ရဟာအိန္ဒိယနိုင်ငံနဲ့ကမ္ဘာတစ်လွှားမှာရှိတဲ့မွတ်စလင်အစွန်းရောက်တွေပေါ်ပေါက်လာနိုင်စေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီရမ်ခမ်အမရမ်ခမ်ကသတိပေးလိုက်ပါတယ်။လူသားတွေကိုဘေးဖယ်ပထုံမဲ့ဂျောင်းပိတ်ထားလိုက်မယ်ဆိုရင်သူတို့ဟာအစွန်းရောက်တွေဖြစ်လာနိုင်တယ်လို့ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသရဲ့မြို့တော်မူဆာဖာရာဘတ်ကထောင်နဲ့ချီပြီးတက်ရောက်လာတဲ့တောက်ကြံတဲ့လူမှုစုဝေးပွဲကြီးမှာဝန်ကြီးချုပ်ခမ်ကပြောကြားခဲ့တာပါ။တချို့မွတ်စလင်အစိုးရတွေကလည်းအိန္ဒိယနဲ့ကုန်သွယ်ဆက်ဆံရေးပြတ်မှာဆိုးတဲ့အတွက် အိန္ဒိယရဲ့ကက်ရှမီးယားမှာလှုပ်ဆောင်နေမှုတွေကိုထောက်ခံသူတွေရှိနေတယ်လို့ဘာမှမပြောဘဲနှုတ်ဆက်နေသူတွေလည်းရှိတယ်လို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာပေါ်ကမွတ်စလင်တန်ပေါင်းတထောင်ကျော်ကစောင့်ကြည့်နေတာဖြစ်ပြီးတော့ဒီထက်ကတချို့ကိုအဆွန်ရောက်တွေဖြစ်လာဖို့တွန်းပို့နေတယ်လို့တချို့ကလက်စားခြေချင်စိတ်တွေဖြစ်လာစေနိုင်တယ်လို့လည်းသတိပေးပါတယ်။ကက်ရှမီးယားဒေသဟာအိန္ဒိယရဲ့တခုတည်းသောမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပါတယ်။အိန္ဒိယကက်ရှမီးယားဆိုင်ရာချမှတ်ထားတဲ့ဥပဒေတွေကိုအောက်ကုလားထဲမှာပြောင်းလဲခဲ့ပြီးတဲ့နောက်မှာကက်ရှမီးယားဒေသအတွက်ပေးထားတဲ့အထူးခွင့်ရေးကိုအဆုံးသတ်စေခဲ့တယ်လို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနိုင်မှုကိုလည်းလျှော့ချခဲ့တာဖြစ်ပါတယ်။ဒါကိုအိန္ဒိယဆိုင်ရာ UAE Arab ဆော့ဘွားများနိုင်ငံတာဝန်ကြီးကထောက်ခံကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကက်ရှမီးယားဒေသကိုပါကစ္စတန်ကရောအိန္ဒိယကပါသူတို့ပိုင်ဆိုင်ကြောင်း1948ဘရစ်တင်လက်အောက်လွတ်လပ်ရပြီးချိန်ကလေးကစပြီးကြေညာထားခဲ့ကြတာဖြစ်ပါတယ
်။လွန်ခဲ့တဲ့3လအတွင်းကနေဒါရေတပ်ကစစ်သည်မော20ထိုင်ဝမ်ရေလက်ကြားကိုဖြတ်ကျော်ခုံပေါင်းခဲ့မှုဟာကနေဒါအနေနဲ့အမေရိကန်မိတော်စုဘက်ကရပ်တည်ပြီးတရုတ်နိုင်ငံကိုဆန့်ကျင်ကြောင်းဖြတ်သားလိုတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။အမေရိကန်ရေတပ်သင်္ဘောတွေကတော့2018နှစ်လယ်ကစလို့တရုတ်နဲ့ထိုင်ဝမ်ကြားစစ်မီးပွားစတောက်ရာနေရာဖြစ်နိုင်တဲ့ထိုင်ဝမ်ရေလက်ကြားတဲ့ဆယ်ကြိမ်ဖြတ်ကျော်ခုံပေါင်းခဲ့ပြီးဖြစ်ပါတယ်။ထိုင်ဝမ်ကိုထောက်ခံတာဖြတ်သားလိုတာနဲ့တရုတ်ကိုသတိပေးတဲ့အနေနဲ့အမေရိကန်သင်္ဘောတွေကလည်းခုံပေါင်းတာဖြစ်ပါတယ်။အင်္ဂါနေ့ကတော့ကနေဒါရေတပ်က Frigate သင်္ဘော HMCS Ottawa ဟာထိုင်ဝမ်ရေလက်ကြားကိုဖြတ်ကျော်ခုံပေါင်းခဲ့ပါတယ်။အရှေ့မြောက်အာရှကမြောက်ကိုရီးယားပေါ်ကုလသမဂ္ဂချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုစောင့်ကြည့်ဖို့နဲ့အရှေ့တော်အာရှဒေသကိုကူညီရမှာဒီလမ်းကြောင်းဟာအတူဆုံးဖြစ်တယ်လို့ကနေဒါအမျိုးသားကာကွယ်ရေးဝန်ကြီးဌာနက VOA ကိုပြောခဲ့ပါတယ်။ Frigate သင်္ဘောနောက်တစ်စင်းဖြစ်တဲ့ HMCS Regina ဟာလည်းဇွန်လအတွင်းဒီလမ်းကြောင်းကိုပဲအသုံးပြုခဲ့တာပါ။ထိုင်ဝမ်အနာကနေဒါစစ်သည်မော်တွေတွာလာမှုကြောင့်ကနေဒါနိုင်ငံဟာလွန်ခဲ့တဲ့နှစ်နဲ့အတွင်းကထိုင်ဝမ်ရေလက်ကြားဒါမှမဟုတ်တောင်တရုတ်ပင်လယ်အတွင်းသင်္ဘောတွေဆီလွတ်ခဲ့တဲ့အနောက်နိုင်ငံအုပ်စုတွေပါဝင်လာခဲ့ပြီဖြစ်ပါတယ်။ဩစတြေးလျ၊ဗြိတိန်ပြင်သစ်နဲ့ဂျပန်နိုင်ငံတွေဟာအမေရိကန်ရေတပ်ရဲ့လွတ်လပ်စွာရေကြောင်းတွာလာရေးစီမံချက်တွေပါဝင်ခဲ့ပြီးတောင်တရုတ်ပင်လယ်ထဲရေတပ်သင်္ဘောတွေဆီလွတ်ခဲ့ပါတယ်ခင်ဗျာ။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တမတော်ကာကွယ်ဦးစီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်တို့ဟာမန္တလေးမြို့မှာချက်တဲ့ပရင်းတွေကတွေ့ဆုံခဲ့ကြပါတယ်။ KBC ဥက္ကဋ္ဌကိုတမတော်ပေါ်မှာအတည်ပြုမှုနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြကြီးနားမြို့တရားရုံးမှာဥတိုက်လျှောက်ထားခဲ့တာကိုတမတော်ဘက်ကပြန်လည်ရုပ်သိမ်းပြီးရပိုင်းတွင်မှာပဲအခုလို KBC ဥက္ကဋ္ဌနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံကြတာဖြစ်ပါတယ်။တွေ့ဆုံမှုအတွင်းတမတော်ဘက်က KBC ဥက္ကဋ္ဌကိုတရားစွဲဆိုထားတာရုပ်သိမ်းတဲ့အကြောင်းငြိမ်းချမ်းရေးလက်တွဲဆောင်ရွက်ဖို့အပြင်ဘာသာရေးဖိနှိပ်မှုတွေတမတော်ဘက်ကမရှိဘူးလို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့ဒေါက်တာကလမ်ဆမ်ဆွန်ကတော့နှစ်ဖက်ငြိမ်းချမ်းရေးကိစ္စတွေပြန်ပြီးစနိုင်ဖို့ပြောခဲ့ပြီးတော့စစ်ဆောင်တွေအိမ်ပြန်နိုင်မှုအရေးကိုအဓိကဆွေးနွေးခဲ့တယ်လို့နှစ်ဖက်ပြည်ချက်ရေးလက်မှတ်ရေးထိုးပြီးမှပဲဒေသခံတွေနေရာပြောင်းရေးကိုမျှော်လင့်တယ်လို့ပြောခဲ့ကြအောင် VOA ကိုပြောပါတယ်ဒေါက်တာကလမ်ဆမ်ဆွန်နဲ့အတူသင်းဥရှာရောနှစ်ပါးနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ PCG ကတာဝန်ရှိသူတွေပါတက်ရောက်ခဲ့ပါတယ်KIU ပါတဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရငင်းချင်းကိုစလေအဖွဲ့တွေဟာနှစ်ဖက်အပြည့်ရရေးအတွက်လာမယ့်စက်တင်ဘာ16နဲ့18ရက်နေ့မှာကျိုင်းတုံမြို့မှာဆွေးနွေးဖို့ရှိပါတယ
်။ဘင်္ဂလားဒေ့ရှ်အနာယပါတီကတာဝန်ရှိသူတူလှုပ်ကြံတပ်ဖြတ်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းနယ်စပ်မြို့ကမြို့မှာရဲတပ်ဖွဲ့ကနောက်ထပ်ရိုဟင်ဂျာဒုက္ခသည်တွေကိုတောက်ကြံနေကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။အဲ့ဒီနေရာဟာအဝါမီလိခ်ပါတီလူငယ်အဖွဲ့ကအရာရှိဖာရောက်ကိုတပ်ဖြတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီအရာရှိဟာလွန်ခဲ့တဲ့လကတပ်ဖြတ်ခံရတာဖြစ်ပြီးရာဇဝတ်ပြမှုရှိသူရိုဟင်ဂျာတွေကသူ့ကိုတပ်ဖြတ်ခဲ့တာဖြစ်တယ်လို့တန်တရားရှိနေကြတာပါ။ကောက်ဆက်စ်ဘဇာကရဲတပ်ဖွဲ့အကြီးအကဲမတ်ဆစ်ဟဆိုင်ကတေဆုံသူနှစ်ဦးဟာတနက်ဖ်မြို့အနီးရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ဒဏ်ရာအပြင်းထန်ရရှိပြီးဆေးရုံမှာတေဆုံသွားတာဖြစ်တယ်လို့ပြောပါရယ်သူတို့ဟာဆိုးသွမ်းရိုဟင်ဂျာတွေဖြစ်ပြီးလူရဲမှုပြန်ပေးဆွဲမှုနဲ့မွေးစေးမောင်းကုန်မှုတွေမှာပါဝင်ခဲ့သူတွေဖြစ်ကြောင်းနဲ့ဖရောက်ကိုတပ်ဖြတ်တယ်လို့ဆဆွဲခံရသူတွေလို့လည်းကောက်ဆက်စ်ဘဇာကရန်ရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်အခုကအဝါမီလိခ်ပါတီလူငယ်အဖွဲ့ကရရှိဖရောက်ကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်မှုကြောင့်ရဲတပ်ဖွဲ့နဲ့အပြန် ာပစ်ခတ်ပြီးတေဆုံးသူရိုဟင်ဂျာဒုက္ခသည်6ဦးထိရှိသွားပြီလို့ AFP သတင်းရသိရပါတယ်2019ခုနှစ် Holocaust ဘလကစလို့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တေဆုံးခဲ့သူဒုက္ခသည်အနည်းဆုံး36ဦးရှိပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ဟာရိုဟင်ဂျာတွေအပေါ်ဥပဒေပြင်ပတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့လည်းလူ့အခွင့်ရေးအဖွဲ့ကဆက်ဆွဲထားကြပါတယ်ခင်
Computer ဖောက်ထွင်းတဲ့မြောက်ကိုရီးယား hacker အဖွဲ့၃ခုကို American ပြည်တော်စုကအရေးယူထမ်းခတ်လိုက်ကြောင်း American ဗန်နိုင်းဝင်ကြီးဌာနကတောက်ကြနေမှာကြီးညာပါတယ်။ဒီဖွဲ့တွေဟာ WannaCry လို့ခေါ်တဲ့ငွေညစ်တဲ့ cyber တိုက်ခိုက်မှုတွေနိုင်ငံတကာဗန်တွေနဲ့ဗန်စင်းဖွင့်တာသူအချက်လက်တွေကိုဖောက်ထွင်းခိုးယူမှုတွေမှာပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။အဖွဲ့၃ဖွဲ့ကတော့ Lazarus အဖွဲ့ Blue Norof နဲ့ Anderia အဖွဲ့တွေဖြစ်ပြီးသူတို့ကို American နဲ့ကုလသမဂ္ဂတို့ကအရေးယူထမ်းခတ်မှုချမှတ်ထားတယ်မြောက်ကိုရီးယားအစိုးရမူလထောင်လိုင်းဘျူရို RGB ကနေထိန်းချုပ်ထားတယ်လို့ပြောပါတယ်။ဒီမြောက်ကိုရီးယား hacker အဖွဲ့တွေဟာတရားဝင်လက်နက်နဲ့ပဲ့ထိန်တဲ့ဒုံးကျည်အစီအစဉ်တွေအတွက် cyber တိုက်ခိုက်မှုတွေလုပ်တာကြောင့်အခုလိုအရေးယူရတာဖြစ်ကြောင်းဗန်နိုင်းဝန်ကြီးဌာနရဲ့အကြံဖက်ဝါဒနဲ့ငွေကြေးဆက်နွယ်မှုထောင်လိုင်းဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Shigel Madon ကပြောပါတယ်။ဒါအပြင် American နဲ့ကုလသမဂ္ဂမြောက်ကိုရီးယားပေါ်အရေးယူတန်းကပ်ထားမှုတွေပိုးပြီးအားကောင်းဆက်လုပ်သွားမယ်ပြင်ငွေကြေးကွန်ရက်ဆန်ရဆိုင်ဘာလုံခြုံရေးပိုကောင်းအောင်နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။ Lazarus အဖွဲ့က WannaCry ငွေညစ်တဲ့ cyber တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေပြီးဒါကိုမြောက်ကိုရီးယားကလှုံ့ဆော်တာဖြစ်ကြောင်း American, Australia, New Zealand နဲ့ Britain နိုင်ငံတွေကလက်ခံထားတာဖြစ်ပါတယ်။
ဆိုင်ဘာမြေဖြောထုတ်ဖို့တရားမဝင်မိရှုမှုတွေကြောင့်အင်ဒိုနီးရှားနိုင်ငံစမတရာနဲ့ဘော်နီယိုကျွန်းတွေမှာတောင်းမီလုံချမ်းမှုအကြီးအကျယ်ဖြစ်ပေါ်နေပြီးပြည်내ရဲ့မြို့တော်ပေါ်မြေကိုမြူတွေဖုံးလွှမ်းနေပါတယ်။အဲ့လိုမြေကိုတွေဖုံးလွှမ်းနေတဲ့အထက်မှာပဲဒေသခံပြည်သူရာပေါင်းများစွာကွင်းပြင်တစ်ခုတည်းစုဝေးလို့မိုးရွာစေကြောင်းတောက်ကြနေမှာဆူတောင်းခဲ့ကြပါတယ်။မိုးတွေချက်ချင်းရွာပြီးမြေကိုတွေပျောက်စေဖို့ဆူတောင်းနေရပါတယ်လို့အသက်59နှစ်အရွယ်အစိုးရဝန်ထမ်းရာမက်ကပြောပါတယ်။ပြည်내အုပ်ချုပ်မှုရေးမှုရဲ့အစိုးရတောင်းမီလုံချမ်းမှုကြောင့်ကျောင်းပေါင်း3900နီးပါးတောက်ကြနေကရာပိတ်ထားခဲ့ရပါတယ်။အင်ဒိုနီးရှားတောင်းမီကြောင်မီကိုငွေတွေကမလေးရှားနိုင်ငံဘက်ကိုပြန့်လွင့်နေတာကြောင့်နှစ်နိုင်ငံကြားတန်တမာရေးအငင်းပွားမှုတွေဖြစ်ပေါ်ခဲ့ရတယ်လို့စင်ကာပူနိုင်ငံမှာလည်းအဆောက်အဦပြင်ပသွားလာရေးလှုပ်ရှားမှုတွေကိုရှော့ချဖို့အစိုးရကပြည်သူလူထုကိုတတိပေးထားခဲ့ပါတယ်ခင်ဗျာ
စက်တင်ဘာလ14ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရမယ့်အထဲမှာတော့အရင်ဆုံးအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးအခြေအနေကိုပြောပြပေးမှာပါ2018ခုနှစ်ကစပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်တို့ဟာ၃ချိန်တွေ့ဆုံခဲ့ကြပြီးပါပြီ။သမ္မတထရမ့်ကတိတ်မကြခင်မှာသူတို့နှစ်ယောက်စရုပ်ထအချိန်တွေ့ဆုံဆွေးနွေးသွားနိုင်ဖွယ်ရှိတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းကိုရီးယားအရေးဆောင်ကြည့်သူတွေကတော့နှစ်နိုင်ငံကြားအချိန်အတော်ကြာရပ်ဆိုင်းနေတဲ့အောက်ခြေအဆင့်ဆွေးနွေးပွဲတွေအပေါ်မှာပိုးပြီးတော့အာရုံစိုက်နေကြပါတယ်။ VOA သတင်းတောက်ဝီလျံဂယ်လိုဆိုးမျိုးကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါရှင်။
အခုနှစ်ကုန်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့သရုပ်ထအချိန်တွေ့ဆုံဆွေးနွေးနိုင်ပွဲရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်
။ Certainly they want to meet. They'd like to meet. I think it's something
သူတို့ဘက်ကတွေ့ချင်ပါတယ်။ဒီတွေ့ဆုံမှုကနေတခုဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်
။မြောက်ကိုရီးယားနိုင်ငံဘက်ကတော့အခုလကုန်မှာအောက်ခြေဆင့်ဆွေးနွေးမှုတွေလှုပ်သွားဖို့ကမ်းလှမ်းထားပါတယ်။ဒါကြောင့်ညီနိုင်ဆွေးနွေးမှုတွေဟာပိုပြီးတော့ထိထိရောက်ရောက်ဖြစ်လာမယ်လို့လည်းမျှော်လင့်လာနေကြပါတယ်။ဒါပြင်သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ထွက်သွားတာကလည်းဆွေးနွေးမှုတွေအတွက်အထောက်အကူဖြစ်လာနိုင်တယ်ဆိုပြီးအင်မီရော်မျိုးသားလုံခြုံရေးအကောင်စီအရာရှိဟောင်ဒန်နက်စ်ဝေါ်လ်ဒါကပြောပါတယ
် I think that the North Koreans will be happy
to see တမရထရမ်ရဲ့အဖွဲ့ထဲမှာဂျွန်ဘိုတန်မပါတော့တာကိုမြောက်ကိုရီးယားဘက်ကသဘောကျလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကိုရီးယားကိစ္စနဲ့ပတ်သက်ရင်ဂျွန်ဘိုတန်ဟာတမရထရမ်ရဲ့မူဝါဒတွေနဲ့ဘယ်တုန်းကမှသဘောထားချင်းမတိုက်ဆိုင်ဘူးဆိုတာရှင်းပါတယ်
ဂျွန်ဘိုတန်ကမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုလျော်ရွာပုံစံတိုင်းလုပ်ဖို့ညွှန်းညွှန်းခဲ့ပါတယ်။ဒါပေမဲ့လည်းလျော်ရွာကောင်းဆောင်မွာမာဂဒါဖီဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆော့လွတ်လိုက်ပြီးတဲ့နောက်မှာအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့သဘုံတွေရဲ့တပ်ဖြတ်တာကိုခံလိုက်ရတဲ့အတွက်ဒါဟာမြောက်ကိုရီးယားထွက်တော့ထိတ်လန့်တုန်လှုပ်စရာပုံရိပ်ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ
် You just take a look at what happened with Gaddafi.
ဂရာဖီဘာဖြစ်သွားတယ်လဲဆိုတာကိုတော့ပြန်ကြည့်လိုက်ပါဒါကပြောလို့ကောင်းတဲ့ကျင်မုတ်တယ်လို့အဲ့လိုပြောတဲ့အတွက်ဆွေးနွေးမှုတွေကရှိဖို့မရောက်ဖဲနောက်ပြန်လှည့်စီပါလေ
။ဂျွန်ဘောလ်တန်ထွက်သွားပေမဲ့လည်းမြောက်ကိုရီးယားဘက်ကတော့ဆွေးနွေးမှုတွေကိုလွယ်လွယ်ကူကူအောင်မြင်အောင်လုပ်လာနိုင်ကြတော့မရှိပါဘူး။မြောက်ကိုရီးယားဟာအခုသတင်းပတ်အတွင်းမှာပဲဒါထိုပြစ်ဒုံးကျည်စမ်းသပ်ပစ်လို့မှုတွေကိုလှုပ်ခဲ့ပြီးတော့တာဟာပြီးခဲ့တဲ့မေလကစလို့ဇယ်ချိန်မြောက်စမ်းသပ်တာလည်းဖြစ်ပါတယ်။
Provocations like the missile launches are not helpful.
ဒုံးကျည်စမ်းသပ်ပစ်လို့တာလို့ရန်စားတဲ့လောက်ရတွေကအထောက်အကူဖြစ်စေပဲနျူကလ িয়ার လက်နက်ဖြတ်သိမ်းရင်အောင်မြင်ဖို့အတွက်ကျမတို့အနေနဲ့မြောက်ကိုရီးယားနိုင်ငံကိုဆွေးနွေးမှုတွေပြန်လုပ်စီချင်ပါတယ်
။တကယ်လို့ဆွေးနွေးမှုတွေပြန်လဲစတင်နိုင်မယ်ဆိုရင်တော့ဘယ်လိုပုံစံနဲ့ပြန်ဆောက်မလဲဆိုတာကအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်နဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার သဘောတူညီမှုအတွက်အမှန်တကယ်တိုးတက်မှုရကျင်တယ်ဆိုရင်တော့ကင်ဂျုံအုန်နဲ့သမ္မတထရမ့်တို့လက်ဆွဲနှုတ်ဆက်ရုံတတ်တတ်မဟုတ်ပဲနျူကလ িয়ার ကြောင့်ကျင်သူတွေကိုယ်တိုင်ဆွေးနွေးညီနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရီးယားနိုင်ပြပြသွားတာပါရှင်။အခုဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်မဲ့အရေးမှာပြင်သစ်ကရောဘာတွေပြင်ဆင်နေတယ်လဲဆိုတာပြောပြပေးပါဦးမယ်။EU ဥရောပသမဂ္ဂထဲကနေဗြိတိန်နှုတ်ထွက်ဖို့သတ်မှတ်ရနီးကပ်လာနေတဲ့အချိန်မှာဗြိတိန်နဲ့အင်္ဂလိပ်ရေလက်ကြားသာခြားတဲ့ပြင်သစ်နိုင်ငံမြောက်ပိုင်းစိတ်ကပ်မှာပြင်ဆင်နေပါတယ်။ EU နဲ့ဗြိတိန်ကြားသဘောတူညီချက်မရဘဲနှုတ်ထွက်မဲ့အလားအလာရှိနေတာကြောင့်အဲ့ဒီလိုအခြေအနေဖြစ်လာခဲ့ရင်ကုန်သွယ်ရေးကိုမထိခိုက်အောင်ပြင်သစ်ဘက်မှပြင်ဆင်နေတာဖြစ်ပါတယ်။ဘယ်လိုပြင်ဆင်နေသလဲဆိုတာကိုတော့ပြင်သစ်မြောက်ပိုင်းခဲလီစိတ်ကပ်မြို့ကနေပြီး VOE သတင်းတောက်လီဆာဖလိုက်ကသတင်းပေးပို့ထားပါတယ်။မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်။
ပြင်သစ်နိုင်ငံမြောက်ပိုင်းကကယ်လီစိတ်ကမ်းနဲ့ဗြိတိန်နိုင်ငံတောင်ပိုင်းကဒိုဗာစိတ်ကမ်းကြားအင်္ဂလိပ်ရေလက်ကြားသာခြားပါတယ်။လမ်းမြင်နိုင်လောက်တဲ့ကီလိုမီတာ40ကျော်လောက်သာအကွာအဝေးရှိတဲ့ဒီစိတ်ကမ်းနှစ်ခုကနှစ်ဖက်အပြန်အလှန်ကုန်စည်စီးဆင်းမှုနဲ့ကူတန်းသွားလာရေးအတွက်တိတ်ကိုအရေးကြီးပါတယ်။လောလောဆယ်ဗြိတိန်နိုင်ငံ EU ဥရောပသမ္မဂထဲမှာပဲရှိနေသေးတဲ့အတွက်ကုန်သွယ်ရေးမှာဘာအတားအဆီးမှမရှိသေးပါဘူး။ဒါပေမဲ့ဗြိတိန်နိုင်ငံနှုတ်ထွက်သွားရင်ကယ်လီဘက်ကစီးပွားရေးတွေဘလို့ဖြစ်သွားမလဲဆိုတာကိုဒေသခံတွေစိုးရိမ်နေကြပါတယ်။
Whether it's a hard or soft Brexit, we'll keep transporting goods to Britain.
ကျွန်တော်တို့လုပ်ငန်းကကယ်လီစိတ်ကမ်းမှာတည်ရှိနေတဲ့အတွက်သဘောတူညီမှုရလို့ပဲနှုတ်ထွက်တာပဲဖြစ်ဖြစ်မရဘဲနှုတ်ထွက်တာပဲဖြစ်ဖြစ်ကျွန်တော်တို့ဘက်ကကုန်တွေကိုဗြိတိန်ကိုတင်ပို့နေရအောင်မှာပါဗြိတိန်နဲ့ကင်းကွာလို့မရတဲ့အတွက်အဆင်ပြေအောင်တော့လိုက်လို့ရမှာပါ
တကယ်လို့ဗြိတိန်နိုင်ငံက EU နဲ့သဘောတူညီချက်မရဘဲနှုတ်ထွက်သွားခဲ့ရင်ကုန်သွယ်ရေးနယ်စပ်ဂိတ်တွေရှိလာမှာမို့ပြင်သစ်အစိုးရကအဲ့ဒီအခြေအနေကိုကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်အကောက်ခွန်ဝန်ထမ်းယာနဲ့ချီကိုထပ်မံခန့်အပ်ပြီးတော့ကယ်လီစိတ်ကမ်းမှာလေ့ကျင့်မှုတွေလုပ်နေပါတယ်။ဗြိတိန်မှာအလုပ်လုပ်နေကြတဲ့ပြင်သစ်ကုမ္ပဏီ3000လောက်အတွက်အကောက်ခွန်နဲ့တခြားလိုအပ်တဲ့ကင်းရှင်းချောင်းထောက်ခံချက်တွေကိုအွန်လိုင်းပေါ်မှာလုပ်နိုင်အောင်လည်းပြင်သစ်အစိုးရကစီစဉ်ထားပေးပါတယ်။အဲ့လိုလုပ်ထားတဲ့အတွက်နယ်စပ်ဂိတ်တွေတကယ်ထားရှိတော့မယ်ဆိုရင်အစားအသောက်နဲ့တိရိစ္ဆာန်လိုပို့ကုန်သွင်းကုန်တွေကိုနှောင့်နှေးမှုမရှိပို့နိုင်သွင်းနိုင်မယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။ပြင်သစ်မြောက်ပိုင်းကစီးပွားရေးလုပ်ငန်းရှင်တချို့ကတော့သဘောတူညီချက်မရဘဲဗြိတိန်နှုတ်ထွက်သွားရင်ဆိုးကျိုးတွေရှိလာမယ်လို့တွက်နေပါတယ
် British market for North of France is the third market for North
ပြင်သစ်နိုင်ငံမြောက်ပိုင်းကစီးပွားရေးလုပ်ငန်းတွေအတွက်ဗြိတိန်ကတတိယအကြီးဆုံးဈေးကွက်ဖြစ်ပါတယ်အထူးသဖြင့်မော်တော်ယာဉ်နဲ့အစားအသောက်လုပ်ငန်းတွေအတွက်ဗြိတိန်ကဈေးကွက်ကြီးတစ်ခုပါပြင်သစ်မြောက်ပိုင်းကစီးပွားရေးဟာပြင်သစ်အတွက်သိတ်အရေးကြီးပါတယ်အင်္ဂလိပ်ဈေးကွက်ကိုကုန်တွေတင်ပို့နိုင်ဖို့ပြဿနာရှိလာမယ်ဆိုရင်ပြင်သစ်မြောက်ပိုင်းအတွက်စိုးကျိုးတွေရှိလာနိုင်ပါတယ
်တကယ်လို့သဘောတူညီချက်မရဘဲဗြိတိန်နှုတ်ထွက်သွားရင်ပြင်သစ်ငါးလုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေထိခိုက်နိုင်ပေမဲ့ဗြိတိန်ဘက်ကကားထုတ်လုပ်မှုလုပ်ငန်းတွေကတော့ပြင်သစ်နိုင်ငံဘက်ကိုရွှေ့လာနိုင်တယ်လို့လေ့လာချက်တစ်ခုကတွက်ချက်ခံဖန်းထားပါတယ်ကယ်လီမျိုးကန်တချို့ကတော့ဗြိတိန်ဘက်ကခီးတယ်တွေရေလမ်းကနေပြန်ရောက်လာနိုင်တယ်လို့မျှော်လင့်နေကြပါတယ
် Here in Calais we don't have many English taking the ferry anymore
ဗြိတိန်ဘက်ကကရိုတင်မော်စီဘီကယ်လီဘက်လာသူတွေအခုတိတ်မရှိကြတော့ပါဘူးအများစုက Eurostar ယထားပဲစီးပြီးတော့ပြင်သစ်ကိုလာကြပါတယ်။တကယ်လို့သဘောတူညီချက်မရဘဲဗြိတိန်ထွက်သွားရင်တော့အကောက်ခွန်ကင်းတဲ့ဆေးလိပ်တွေအရက်တွေဝယ်ဖို့ဗြိတိန်တွေပြန်ရောက်လာကြမယ်ထင်ပါတယ်
။ EU ကနေဘလို့ပုံစံနဲ့နှုတ်ထွက်မလဲဆိုတာဗြိတိန်နိုင်ငံထဲမှာဆွေးနွေးညှင်းခုံအဖြေရှာနေကြချိန်မှာပြင်သစ်နိုင်ငံကယ်လီစိတ်ကမ်းမြို့မှာတော့ဖြစ်လာမဲ့အခြေအနေကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ထားကြပါတယ်ရှင်။
တို့ရရှင်များရှင်မကြသေးခင်တုန်းကမြန်မာနိုင်ငံကဘဏ်လုပ်ငန်းတွေမှာငွေကြေးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစင်းနဲ့ဒေါ်လာစီးမတိမငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘဏ်လုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတိမငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရိမ်ကြတာဟာလူရာထက်များပိုနေပါသလား။စိုးရင်တဲ့စိုးရင်ထိုက်စရာအကြောင်းတွေရှိနေပါလားဆိုတာတွေကို VOAS နေနေညာတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့စိုးရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း အီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စတီလီးယားတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ။
VOAS နေမနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။တိုင်းရင်းသားအခွင့်အရေးတွေအပြည့်အဝမရသေးသလိုပြည်တွင်းစစ်မီးတွေလည်းတောက်နေသေးတဲ့အချိန်မှာ NLD အစိုးရလက်ထက်တိုင်းရင်းသားရေးရာဝင်ကြီးဌာနကိုဖွဲ့စည်းတည်ထောင်လာခဲ့ပေမဲ့အဲ့ဒီဝင်ကြီးဌာနအနေနဲ့တိုင်းရင်းသားအရေးကိစ္စတွေကိုထိရောက်စွာကင်တွယ်ဖြေရှင်းနေတာမျိုးမတွေ့ရသေးဘူးလို့နိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်နေသူတွေနဲ့အခက်ခတ်တွေကသုံးသပ်ကြပါတယ်။သုံးနှစ်ကျော်သက်တမ်းရှိလာပြီဖြစ်တဲ့တိုင်းရင်းသားရေးရာဝင်ကြီးဌာနရဲ့ဆောင်ရွက်ချက်တွေအပေါ်မှာလည်းမေးခွန်းထုတ်လာနေကြပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။လွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာအနှစ်80နီးပါးအခုချိန်ထိအောင်မြင်စွာကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးတဲ့ပြဿနာကတော့တိုင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒန်းလူညီမျှအခွင့်အရေးပြဿနာတွေပဲဖြစ်ပါတယ်။ဒါကိုသိတဲ့ NLD ပါတီကရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်မှာတိုင်းသားအခွင့်အရေးနဲ့ပတ်သက်တဲ့ပြည်တွင်းညဉ့်ညံ့ရေးကိုဦးစားပေးလုပ်မယ်လို့ကြေညာခဲ့တဲ့အတိုင်းအစိုးရတက်လာကစားဝန်ကြီးဌာနတွေပြန်လည်ဖွဲ့စည်းချိန်မှာတိုင်းသားရေးရာဝန်ကြီးဌာနကိုစတင်ဖွဲ့စည်းခဲ့ပြီးမွန်တိုင်းသားခေါင်းဆောင်တူဖြစ်တဲ့နိုင်သက်လွင်ကိုဝန်ကြီးအဖြစ်တာဝန်ပေးအပ်ခဲ့တာပါ။တိုင်းသားတွေလိုအပ်နေတဲ့အရေးကိစ္စကိုလှုပ်ဆောင်ဖို့ဒီဝန်ကြီးဌာနကိုဖွဲ့စည်းခဲ့ခြင်းမျိုးဖြစ်တယ်လို့သူနားလည်ကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြွန်းညွန့်ကရှင်းပြပါတယ
်။ဟောကျွန်တော်တို့သဘောပေါက်တာအရောတိုင်းသားရေးရာဝန်ကြီးအားတိုင်းသားတွေနဲ့ပတ်သက်တဲ့အရေးရာအလုံးစောင့်ဖို့ပါ။ဒီထဲမှာတော့ဘာသာစကားယဉ်ကျေးမှုနောက်တစ်ခါတိုင်းသားချင်းချင်းပြန်ပြန်လည်နားလည်မှုရရှိဖို့ဒါကနေပြီးတော့ပြည်ရင်းငင်းငင်းရေးတိုင်းသားလက်နဲ့ကိုင်းနေပါဝင်တဲ့ခန္ဓာရီအခြေဓာရီကပါပေါ်မှာပါ
။မြမသမိုင်းမှာဘယ်တော့မှမရှိခဲ့ဘူးတဲ့ဒီဝန်ကြီးဌာနအနေနဲ့အခက်အခဲတွေရှိနိုင်တာမှန်ပေမဲ့တိုင်းသားအရေးအတွက်ဝန်ကြီးနိုင်သက်လွင်ရဲ့စိတ်ကူးစိတ်တမ်းတွေအပေါ်မှာမူတည်လိမ့်မယ်လို့သုံးသပ်သူကသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်
။ဟိုတိုင်းသားရေးရာဝန်ကြီးဌာနဆိုကြတဲ့ကတိုင်းသားအရေးတွေကိုလည်းဟိုဦးစားပေးမယ်ဆိုပြီးတော့မှသူတို့ရည်ရွယ်ခဲ့ပုံရတယ်။လောလောဆယ်အစိုးရသက်တမ်းတော်တော်ကြာလာတဲ့ချိန်ထိဒီဟာကြီးကအသက်ဝင်နေတာတော့မတွေ့ရဘူး။ဒီတိုင်းပြည်မှာတိုင်းသားအရေးကိစ္စတွေကလုံးဝမဲ့ဟာတွေကအများကြီးပဲ။အဲဒါပေမဲ့ဝန်ကြီးလည်းသက်ဆိုင်တယ်ဝန်ကြီးကဘယ်လောက်ထိဒီဟာကိုထိုးထိုးထွန်းထွန်းနဲ့သူလုပ်မလဲဆိုတဲ့ဟာလည်းသက်ဆိုင်တယ်ဝန်ကြီးကလည်းဟိုအစ်စ်လည်းဖြစ်တယ်နောက်တစ်ခုကဘယ်တော့မှဝန်ကြီးလည်းမလုပ်ခဲ့ဘူးတဲ့ခါကျတော့ဝန်ကြီးဌာနကြီးတစ်ခုလုံးပြီးဆောက်ဖို့ဆိုတော့သူလည်းမလုပ်ကြဘူးနဲ့တူတယ်ကြည့်ရတာ
တိုင်းသားရေးရာဝန်ကြီးဌာနစဖွဲ့စည်းကလေးကအားကောင်းမောင်းတမ်းမရှိခဲ့ပေမဲ့အခုချိန်မှာတိုးတက်မှုတချို့မြင်ရတယ်လို့အပြည့်ရတိုင်းသားလက်နက်ကန်အရေးမှာထဲထဲဝင်ဝင်လှုပ်ဆောင်နေသူပို့အမျိုးသားလူမျိုးရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကကပြောပါတယ်
သူတို့ပြင်တော့ဒီစာဖွဲ့တဲ့အဆိုရင်အကောင်မောပါနဲ့မလာဘူးတော့ဖွဲ့စည်းပုံမပြည့်တာတော့စူပယ်မှု structure မှကောင်းတာတော့အခုကတော့တော်တော်လေးတော့ပုံစံတော့ကျလာတယ်ပြည်နယ်တွေမှာလည်းပဲဝင်းခဏအခွဲတွေပေါ်လာတယ်တော်တော်လည်းပဲသူကင်ဆွဲရမယ်ဝင်းခဏကင်ဆွဲရမယ်ကြာထန်ဥပဒေရတော့တိုင်းရင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေတစ်ခုပဲရှိတယ်ကျွန်တော်ကတော့နိုင်ငံရေးအခွင့်အရေးလို့နော် territory right လို့ခေါ်တဲ့အနေနဲ့အခွင့်အရေးလို့ဒေသတွေမှာကြာတော့ကျွန်းနွေးနိုင်တဲ့ခြေနေတော့မတွေ့ရသေးဘူးဗျ။အဖြစ်ပြချင်းတာကတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုပြီးတော့အချိန်ဟုန်နဲ့ကြိုးစားပေးနေတာပေါ့လို့
ဒီဝန်ကြီးဌာနဟာတကယ်တော့မလိုအပ်ဘူးလို့စတင်ဖွဲ့စည်းခဲ့ခြင်းတုန်းကဝိုင်းရင်တိုင်းရင်းသားခေါင်းဆောင်တွေရဲ့အစည်းအဝေးတစ်ခုမှာမှတ်ချက်ပေးပြောဆိုတာနေထွက်ပေါ်ခဲ့ဘူးပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့တမိုင်းလူအပ်ချက်အရဒီဝန်ကြီးဌာနရှိတဲ့နာမှန်ပေမဲ့လှုပ်ရှားမှုအားနည်းနေတဲ့ဝန်ကြီးဌာနမဖြစ်သင့်ဘူးလို့မြန်မာနိုင်ငံရေးဝေဖန်သုံးသက်သူဦးတန်းစိုးနိုင်ကထောက်ပြပါတယ
်။တိုင်းရင်းသားရေးရဝန်ကြီးဆိုလို့ရှိရင်တော့ညာတကယ်ကတော့တိုင်းရင်းသားရေးနဲ့ပတ်သက်တဲ့အခြေအနေလှုပ်ရှားမှုတွေမှာတော်တော်လေးပေါ်ပေါ်လွင်လွင်ရှိရမှာပေါ့ညာ။အဲ့ဒီလှုပ်ရှားမှုအတွင်းမှာလည်းဦးနိုင်သက်လွင်ကိုကျွန်တော်သိမ့်တွေ့ရဘူး။တိုင်းရင်းသားရေးဝန်ကြီးဌာနရှိတော့ရှိတယ်မှာလေ။ဘာဖြစ်ရဲ့အနေထားရ။ဒါပေမဲ့ခက်တာကတိုင်းသားကြီးကဒီစားလီမဒီဝန်ကြီးဌာနရဲ့ပါဝင်တဲ့အခါနဲ့ပတ်သက်ပြီးကျွန်တော်ဘာမှမသိရမမြင်ရမကြားရတဲ့အတွက်တော့ကျွန်တော်တို့အနေနဲ့အားရကျဉ်းချက်ဆက်မရှိဘူးလို့ကျွန်တော်ပြောချင်တာပ
ါဝန်ကြီးဌာနအသစ်တစ်ခုဖြစ်နေတဲ့အတွက်ဝန်ကြီးနိုင်သက်လွင်အနေနဲ့ရှုပ်ထွေးလွန်းတဲ့ပြဿနာတွေကင်တွယ်ဖြေရှင်းဖို့ယုံကြည်မှုအားနည်းနေပုံရတယ်လို့ NLD ပြောခွင့်ရဒေါက်တာမြွန်းညွန့်ကသုံးသပ်ပါတယ
်အ
တိုင်းနိုင်ရဲ့ဝန်ကြီးဌာနကသူ့ရဲ့လုပ်ငန်းတွေကဌာနအသိဖြစ်တဲ့အခါမှာသူလုပ်ဆောင်ချက်တွေကမပြည့်ခြင်းဖြစ်နေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်အဲသူရဲ့လုပ်ပိုင်းမင်းကိုသူကိုယ်တိုင်ကယုံကြည်စိတ်ချမှုရှိလို့ဖြစ်ပါလိမ့်မယ်ခင်ဗျနောက်တစ်ခါသူလုပ်ဆောင်ရမယ့်ဒိုင်နာအီးကတနည်းအားဖြင့်တော့ပြည်တွင်းငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေနဲ့ဆက်နွယ်နေပါတယ်အဲ့ဒီအခါမှာသူကလုပ်ဆောင်ရမယ့်လုပ်ငန်းတွေကိုတည်ကြည်ချာဆုံးဖြတ်ဖို့အတွက်သူမှအထက်ကရှိနေတာလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗ
ျဝန်ကြီးနဲ့အသက်လွင်ကို VOA ကဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး NLD အစိုးရတက်လာကစား2016မတ်လတည်းဝန်ကြီးဌာနတွေကိုဖွဲ့စည်းကျင်ညာတဲ့အခါတိုင်းရင်းသားရေးရာဝန်ကြီးဌာနတွေတခုကိုဖွဲ့စည်းခဲ့တာပါအခုချိန်ထိတော့ NLD အစိုးရလက်အောက်ဝန်ကြီးဌာန24ခုရှိပါတယ်တိုင်းရင်းသားရေးရာဝန်ကြီးဌာနအနေနဲ့2020ခုနှစ်ကျရင်တိုင်းရင်းသားလူမျိုးများစင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုနိုင်ငံတော်အဆင့်ကျင်းပနိုင်ဖို့မြန်မာနိုင်ငံတိုင်းရင်းသားလုပ်ငန်းရှင်များအသင်းနဲ့ပူးတွဲအကောင်တွေဖော်နေတယ်လို့ဆိုပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်တထမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားတွေကိုကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့အပါအဝင်ရှမ်းပြည်နယ်တချီလိတ်မြို့စတဲ့နယ်စပ်မြို့တွေမှာစက်တင်ဘာလ23ရက်နေ့ကကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံသားတွေဟာတရုတ်နိုင်ငံဘက်မှအများဆုံးလူကုန်ကူးခံနေကြရပြီးထိုင်းနိုင်ငံဘက်မှာတော့ဒုတိယအများဆုံးဖြစ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားတွေကိုထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မြဝတီမြို့နဲ့တာချီလိတ်မြို့တွေမှာကျင်းပခဲ့ရမှာထိုင်းနိုင်ငံဘက်ကလူကုန်ကူးမှုတားဆီးနှိမ်နှင်းရေးအဖွဲ့တွေနဲ့တက်ရောက်ခဲ့တာပါမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုတွေနဲ့ပတ်သက်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေသာအောင်ကခုလိုပြောပြပါဗျာ
နိုင်ငံအနေနဲ့ကတော့ဒီလူကုန်ကူးမှုမဲခေါင်ဒေတာကတော့ကမ္ဘာမှာဖြစ်ဆုံးပါမှာထိုင်းနိုင်ငံကတော့ဒီပြည်ထောင်တိုင်းကမ္ဘောဒီးယားလာအိုဗီယက်နမ်ပေါ့နော်ဗီယက်နမ်ကြီးဗီယက်နမ်နဲ့ထိုင်းရဲ့ပြည်ထောင်ဒီမြောက်မြဝန်းကတော့ကမ္ဘာမှာဖြစ်ပေါ်နေတာပေါ့အဲဒီမှာကျွန်တော်တို့နိုင်ငံကနေဒီကုန်းကတော့ဒီပြုတ်နိုင်ငံမှာအများဆုံးဒီထိုင်းနိုင်ငံနဲ့ပတ်သက်တဲ့ဒုတိယအများဆုံးဖြစ်တာပေါ့ဖြစ်တဲ့ဖြစ်စဉ်တွေတော်တော်များများကတော့ဒီဝေစာတွေဖြစ်ခြင်းတွေနောက်ဒီလုံအားရှင်ကြီးတွေအနေနဲ့ဆိုတော့ဆွဲတဲ့ခါမှာဒီအမုံနဲ့တော့တွားရတဲ့ဟာတွေဒီဟာတွေမှာမှထိုင်းနိုင်ငံမှာဖြစ်တာပေါ့ခင်ဗျဒီလိုကြီးတော့ရှိတာပေါ့လေဒါနဲ့တခြားနိုင်ငံမှာဖြစ်တာကပိုများတာပေါ့ခင်ဗျ
2019ခုနှစ်ထဲမှာတော့အရေအတွက်အများဆုံးလူ60ကျော်ကိုလွှဲပြောင်းပေးတာမျိုးရှိတယ်လို့ပုံမှန်အားဖြင့်ထိုင်းမြန်မာလူကုန်ကူးမှုတားဆီးနှိမ်နှင်းအဖွဲ့တွေပူးပေါင်းပြီးလုံဆောင်ချက်တွေအရလည်းလွှဲပြောင်းတာမျိုးတွေရှိနေတယ်လို့လည်းဦးတေသာအောင်ကပြောပါတယ်60ကျော်
တခါလွှဲတယ်မှာဒါထဲမှာတော့ပုံမှန်လူကုန်ကူးမှုအမှုဖွင့်တာတော့မရှိဘူးတကယ်လို့သူဒီတာမယရှိနေတယ်လို့ပြန်ထည့်ပေးရတော့ရှိတယ်မှာအဖွဲ့နဲ့လာလွှဲပေးတဲ့အားမျိုးလည်းရှိတယ်လို့ခန္ဓာနဲ့တွေ့တာရှိတယ်လို့ဒီလောက်ကားနဲ့လူကုန်ကားနဲ့ဖြည့်ဆက်ပြီးတော့ပုံမှန်လုပ်ပြောင်းပေးရလည်းရှိပါတယ်မှာဟုတ်နိုင်ငံအဆက်အသွယ်ယူဆပြီးတော့သဘောတူထားလည်းရှိပါတယ်ဒီလိုမျိုးရဲ့စိတ်တိုင်းဆိုင်ရာမထိခိုက်အောင်လို့ဟိုတက်ကောင်းတဲ့ဆာမဆင်ကြဖြစ်ဖို့လို့သူတို့ရဲ့အခွင့်အရေးတွေပြန်ရဖို့ဒီအဆက်အသွယ်ယူဆတာရှိပါတယ်မှာနိုင်ငံဦးရဲ့ဆောင်မှုရဲ့ဆက်ရလက်တွေပါခင်ဗျာ
မြဝတီမြို့မှာကျင်းပတဲ့အခမ်းအနားကိုထိုင်းနိုင်ငံကတက်ခရိုင်အုပ်ချုပ်ရေးမှူးလည်းတက်ရောက်ခဲ့တယ်လို့တာချီလိတ်မြို့ကအခမ်းအနားမှာလည်းထိုင်းနိုင်ငံဘက်ကတာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့်တရာ2ကနေလျှော့ချလိုက်ပြီးအဆိုးဝါးဆုံးတရာ3အဆင့်ကိုသတ်မှတ်လိုက်တာပါ။အခုလိုမျိုးတရာ3ကိုအဆင့်လျှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရာ2စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်။
မအေးအေးမှာပြပြသွားတာပါရှင်ကျမတို့ video ကို email ကနေတစင်ဝေဖန်အကြံပြုလို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက် 9:00 အထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian သို့အင်္ဂလိပ်သင်္ကန်းစာအမျိုးသမီးခန္ဓာအပြင်မြေအောက်ဥမင်တွေဖောက်တာနဲ့အဆောက်အဦတွေဆောက်ရမှာတိထင်တိလိုက်တဲ့အချက်လက်တွေအကြောင်းသိပ္ပံနဲ့ဤပညာကဏ္ဍမှာအခုလိုနားဆင်နိုင်ပါတယ
်။အဲမြေအောက်ဆိုင်ကောင်းတွေတူးတဲ့အခါမှာအဓိကအရေးကြီးတာခေါမိုးနိုင်ငံရဲ့ stability ပေါ့ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့သူကမြေအောက်မှာတူးရဆိုတော့
စင်ကာပူကမြို့ပြတဲ့သဘာဝဝန်ကျင်အင်ဂျင်နီယာဘူမိဗေဒပညာရှင်ဒေါက်တာတာဝင်းရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မဲ့ဤတန်စင်နဲ့ဒေါခင်မျိုးသက်တို့ကကောက်နှုတ်တင်ပြပေးတာကိုနားဆင်ကြရမှာပါရှင်
။မြန်မာနိုင်ငံကရွှေချာရေးနဲ့ပတ်သက်ပြီးအာဆီယံကမှန်ကန်တဲ့ဥဆောင်မှုကိုပြသတဲ့ဆိုတဲ့ခေါင်းစဉ်နဲ့ကြာသပတေးနေ့ထုတ်ဘန်ကောက်ပို့စ်သူ့အမြင်ကဏ္ဍမှာဆောင်းမရှင်ဘီထရစ်လာကိုရေးသားထားတာကိုတင်ပြပေးပါရစေ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်ကရင်6သိန်းကျော်ရှိနေပြီးအဲ့ဒီထက်က9သိန်းခွဲကျော်ကတော့စစ်တပ်အကြမ်းဖက်မှုကြောင့်2019အောက်တိုဘာလကစပြီးရခိုင်ပြည်နယ်တဲကနေထွက်လာသူတွေပါတဲ့။ဒီအရင်ကလည်းသိန်းနဲ့ချီပြီးအင်ဒိုနီးရှား၊ထိုင်းနဲ့မလေးရှားပြင်အိန္ဒိယနိုင်ငံဘက်ကိုပါထွက်သွားကြတာပါ။ဒီပြဿနာဟာအာရှတိုက်တစ်ခုလုံးရဲ့ရေးရာတစ်ခုဖြစ်ပေမဲ့အာဆီယံကတည်တည်ချာချာဥဆောင်မှုကိုပြသတဲ့နယ်လို့အစချေထားပါတယ်။အာဆီယံခေါင်းဆောင်တွေဟာဒီလာတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာရောနိုဗ ెంబ ာအာဆီယံထိပ်သီးအစည်းအဝေးတွေမှာပါတွေ့ဆုံခွင့်ရမှာဖြစ်တဲ့အတွက်ဒီဒုက္ခသည်တွေပေါ်မှာစာနာမှုထားပြီးသူတို့ပေါ်မှာအကြမ်းဖက်မှုတွေအဆုံးသတ်စီဖို့အတွက်မြန်မာအစိုးရကိုဖိအားပေးတဲ့နယ်လို့လည်းတိုက်တွန်းထားပါတယ်။မလေးရှားမှာတော့တရားမဝင်လာရောက်တဲ့ဒီဒုက္ခသည်တွေကိုရှေးကုသခွင့်ပေးမထားပါဘူးတဲ့။ဒါပေမဲ့မကြသေးခင်ကထုတ်ပြန်တဲ့စစ်တမ်းမှာတော့ဒုက္ခသည်တွေကိုတရားဝင်အလုပ်လုပ်ကင်ခွင့်ပေးတာဟာပြည်ရင်းထွက်ကုန်ပမာဏကိုတန်းနဲ့ချီးပြီးတိုးလာနိုင်စေတဲ့အပြင်မလေးနိုင်ငံသားတွေအတွက်လည်းအလုပ်ကင်ဖန်တီးပေးနိုင်တာကိုပြသနေတယ်လို့ဆိုပါတယ်။ဒါကြောင့်ရွှေချာတွေတဲကမလေးရှားမှာယာယီနေထိုင်ခွင့်ပေးထားသူတွေကိုတရားဝင်နေထိုင်ခွင့်ပေးပြီးရွန်ဂျာအရေးကိုမလေးရှားကစပြီးစံပြအဖြစ်လုပ်ပြဖို့အတွက်အကြံပေးထားပါတယ်။အခုဆိုဘင်္ဂလားဒေ့ရှ်အစိုးရကရွန်ဂျာတွေပေါ်မှာရည်ရွယ်မှုနည်းလာတဲ့အပြင်ဒုက္ခသည်စခန်းတွေမှာတားမြစ်ပိတ်ပင်မှုတွေတိုးလာနေသလိုသူတို့ကိုပြန်ပြီးလက်ခံမယ်လို့ပြောတဲ့မြန်မာနိုင်ငံမှာကလည်းရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကပြင်းထန်နေပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီပေးသူတွေရခိုင်မြောက်ပိုင်းဒေသကိုမသွားနိုင်တဲ့အပြင်အဲ့ဒီမှာရှိနေတဲ့ရွန်ဂျာ9သိန်းခွဲ6သိန်းလောက်ဟာလည်းကန့်သတ်မှုတွေကိုခံနေရတယ်လို့ဆိုပါတယ်။ဒီရခိုင်ပြည်နယ်အရေးကိုဖြေရှင်းနိုင်မှုအတွက်နိုင်ငံရေးအရာဆိုရင်ကူဖီအန်နန်ကော်မရှင်ရဲ့ရခိုင်ရေးအကြံပေးမှုတွေကိုမြန်မာအစိုးရဖော်ဆောင်ဖို့အတွက်အာဆီယံကနေအကူအညီပေးတဲ့တယ်လို့မြန်မာအစိုးရနဲ့လည်းဂူရယ်ပို့ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုအပ်နေတဲ့အပြင်ဒီလိုဆွေးနွေးရမှာရွန်ဂျာရီကိုပါဖယ်မထားဖို့အတွက်အကြံပေးထားပါတယ်
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့အလားအလာကြောင့်မြန်မာအစုချေရဈေးတွေတက်သွားတယ်ဆိုတဲ့ကောင်းစင်နဲ့ရူရှီရိုကိုတိုင်ရာကစက်တင်ဘာလ12ရက်နေ့မှာရေးထားတာကို asia.nikkei.com မှာဖတ်ရပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုတကားဖွင့်ပေးလိုက်ပြီလို့ကြေညာလိုက်ပြီးတဲ့နောက်ဩဂတ်စ်လထဲမှာအစုရှယ်ယာအညွန့်ကိန်းဆရာကိုင်းလုံးတက်သွားတယ်လို့ဆိုပါတယ်။ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေရဲ့ရှယ်ယာတွေကိုပြည်ပရင်းနှီးမြှုပ်နှံသူတွေကအယောင်းဝယ်လုံးနိုင်မယ်လို့မြန်မာတာဝန်ရှိသူတွေကပြောဆိုလိုက်ပြီးတဲ့နောက်နှစ်လအကြာမှာပဲမြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတရှိန်ထိုးဝင်လာနိုင်မယ်လို့မျှော်လင့်နေကြတဲ့အကြောင်းရေးသားထားပါတယ်။နိုင်ငံတကာဈေးကွက်မရေရာဖြစ်နေတဲ့အချိန်မှာပဲ Myanmar PIX လို့ခေါ်တဲ့မြန်မာအစုရှယ်ယာဈေးအညွန့်ကိန်းကတော့ဩဂတ်စ်လမှာ ရာခိုင်နှုန်းဈေးတက်သွားတယ်လို့ဆိုပါတယ်။မျှော်လင့်ထားတဲ့အတိုင်းဈေးတက်လာရင်ဘယ်လိုရည်ရှိအမြတ်ရအောင်လုပ်ရမလဲဆိုပြီးတော့ပြည်တွင်းကယင်းနှိမ့်မြုံနယ်သူတွေကစဉ်းစားလာကြပါတယ်။ FMI ယင်းနှိမ့်မြုံနယ်ရေးကုမ္ပဏီမှရှယ်ယာဝင်ထားတဲ့ပြည်တွင်းကယင်းနှိမ့်မြုံနယ်သူတယောက်ကတော့နိုင်ငံခြားယင်းနှိမ့်မြုံနယ်သူတွေကြောင့် FMI Stock Share ဈေးနဲ့မြန်ပစ်ရှယ်ယာဈေးတက်လာမယ်လို့မျှော်လင့်တဲ့အကြောင်းပြောပြပါရစေ။2015ခုနှစ်တုန်းကတည်ထောင်ထားခဲ့တဲ့ရန်ကုန် Stock Exchange YSX မှာမှန်ပုံတင်ထားတဲ့ကုမ္ပဏီတစ်ခုစီရဲ့35ရာခိုင်နှုန်းထိနိုင်ငံခြားယင်းနှိမ့်မြုံနယ်သူတွေကပိုင်ဆိုင်ခွင့်ကိုဒီနှစ်ကုန်ကစပြီးရှိမယ်ဆိုပြီးတော့ Myanmar Securities and Exchange Commission MSEC ကုမ္ပဏီကပြောပါရစေ။ဒီနှစ်ဧပြီလမှာတွေ့ရှိချက်အရမြန်ပစ်အစုရှယ်ယာညွန်ကိန်းကဗဂရီတန်ဘိုးရဲ့၃ပုံ၂ပုံဈေးတက်သွားတာဖြစ်တယ်လို့ဆိုပါတယ်။လက်ရှိချိန်မှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ၅ခုရဲ့စုစုပေါင်းဈေးကွက်အရင်းနှီးကဒေါ်လာတန်၄၅၀လောက်ပဲရှိသေးတာကြောင့်ကုမ္ပဏီတွေရဲ့ငွေလေပတ်နိုင်မှုကလည်းနည်းတယ်လို့ဆိုပါတယ်။နောက်ပိုင်းမှာကုမ္ပဏီအခု30ကြီးဖြစ်လာဖို့မျှော်မှန်းကြတယ်လို့လည်းရေးသားထားပါတယ်။နိုင်ငံခြားယင်းနှိမ့်မြုံနယ်သူတွေကိုဆွဲဆောင်ဖို့အယောင်မြင့်တရေကြောင့်ကြရဲလှုပ်တယ်လို့လည်း FMI ဥက္ကဋ္ဌ Search Bank ကဆောင်းမရှင်ကိုဖြည့်ပြီးတော့သူသွားခဲ့တဲ့၈တောင်အာရှနိုင်ငံတွေဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကယင်းနှိမ့်မြုံနယ်ဖို့အသင့်ဖြစ်နေပြီလို့ဆိုပါတယ်။နိုင်ငံခြားယင်းနှိမ့်မြုံနယ်သူတွေကိုဆွဲဆောင်ရမှာစီးပွားရေးကုမ္ပဏီကြီးရဲ့စီမံခန့်ခွဲမှုကအရေးပါတယ်လို့ယူဆတဲ့အကြောင်းတိလဝါအထူးစီးပွားရေးဆောင်ရွက်အမှုဆောင်ရာရှိဦးကျော်စောဝေကပြောတဲ့အကြောင်းရေးသားထားပါတယ်။အကောင့်ဖြစ်လာဖို့အားလုံးကတော့မျှော်လင့်ကြပေမဲ့လေ Western Hedge Funds လို့ဘန်နာရင်ငွေကြေးအဖွဲ့အစည်းတွေယင်းနှိမ့်မြုံနယ်မှုဆိုင်ရာယုံကြည်အနှံစီမံစီမှုပင်စင်ငွေစတဲ့အယောင်ဝယ်အဖွဲ့အစည်းတွေလှုပ်ဆောင်ဖို့တော့မြန်မာဈေးကွက်ကတင်းငယ်သေးတယ်ဆိုပြီးတော့ Thai Cambodia စတဲ့နိုင်ငံတွေရဲ့အစုရှယ်ယာဈေးကွက်နဲ့တာဒကပေးနှိုင်းယှဉ်ရေးထားတဲ့ဒီဆောင်းပါးကိုကောက်နှုတ်တင်ပြထားတာဖြစ်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို Download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ်Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့စနေနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လှတ်လှတ်တန်းကစီစဉ်ပို့ချပေးထားပါတယ်ရှင်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်ပါလေဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်ပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာ
အစိုးရကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေရင်ကယာတိဥရုဆိုလို့ပြက်ကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ဆိုရကအကောင်ဖြစ်လာတာကို idiom အသုံးရဘယ်လိုပြောမလဲ။
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးခဲ့တာပါရှင်။အခုအမျိုးသမီးခန္ဓာကိုဆက်ပြီးနားဆင်ရပါမယ်။ကနေဒါဆိုင်ရာ American သံမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Kelly Craft ဟာကြာသပတေးနေ့ကပဲကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးအသစ်အဖြစ်စတင်တာဝန်ထမ်းနေပါပြီ။သူကကုလသမဂ္ဂမှာ American ရဲ့ခေါင်းဆောင်မှုအကောင်အောင်နဲ့လူအခွင့်အရေးကိုလည်းအလေးပေးဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်။ခင်မွန်းဖြစ်သူကြောင့်မီးသွေးလုပ်ငန်းပိုင်ရှင်တန်းကြွယ်တထေးနဲ့အတူလှူဒန်းခဲ့သူလည်းဖြစ်လို့ဒီယာရူးနေရာကိုပေးအပ်ခြင်းခံရတာလို့ဝေဖန်နေကြတာတွေလည်းရှိပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကအနားယူသွားတဲ့ American သံအမတ်ဟောင်းနီကီဟေးလီရဲ့နေရာမှာအစားထိုးတာဝန်ယူမဲ့သံအမတ်တစ်အနေနဲ့နိုင်ငံတကာရဲ့အကဲဆတ်မှုတွေကိုရင်ဆိုင်ရဖွယ်ရှိနေတဲ့အကြောင်းအစုံလင်ကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်ကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make I cannot quite reach the words to describe the tremendous pride I feel standing before you as the US ambassador to the United Nations.This is an institution that is fundamentally committed. မှဒီကနေ့တာဝန်စားထမ်းဆောင်ခွင့်ရတာနဲ့ပတ်သက်လို့ကျမဘယ်လောက်ဂုဏ်ယူလဲဆိုတာပြောပြလို့တောင်မရနိုင်ပါဘူး။ကုလသမဂ္ဂဟာအခြေခံအားဖြင့်ကမ္ဘာတစ်ဖန်လူအခွင့်အရေးလူသားတွေတဲ့လူလက်ခွင့်ရရှိရေးအတွက်ဖော်ဆောင်မှုတန်တိတ်ထန်ချမှတ်ထားတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ဒီမုံမြက်လှတဲ့ရည်ရွယ်ချက်တွေကိုအကောင့်ထဲဖော်ဖို့ကျမဒီကနေ့နယူးယောက်မှာရောက်ရှိနေတဲ့တွေ့လေကျမတိတ်ကိုဂုဏ်ယူမိပါတယ်လို့ပြောသွားသူကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးသစ်ကယ်လီခရက်ဖ်ပဲဖြစ်ပါတယ်။နောက်သတင်းပါစက်တင်ဘာ19ရက်စတင်မဲ့84ကြိမ်မြောက်ကုလသမဂ္ဂညီလာခံကြီးမတိုင်မီစက်တင်ဘာ12ရက်နေ့ကသံအမတ်ကြီးကယ်လီဟာကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ထံသူ့ရဲ့ခွင့်အလွှာကိုပေးအပ်ခဲ့ပြီးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။သူအနေနဲ့အမေရိကန်ပြည်ထောင်စုရဲ့လူခွေးစံထားချက်တွေကိုလေရှေ့ရှုဆောင်ရွက်သွားမှာဖြစ်တယ်လို့ခုလိုပြောခဲ့ပါတယ
် I come to the United Nations not only as the president's emissary
ကျွန်မနေနဲ့ကုလသမဂ္ဂကိုသမ္မတရဲ့အထူးတန်တမန်ဖြစ်လာရောက်ယုံကြည်မကပါဘူးအမေရိကန်ပြည်ထောင်စုရဲ့စံထားချက်တွေဖြစ်တဲ့ဒီမိုကရေစီလူလွတ်လပ်မှုလူအခွင့်အရေးအပြင်တတ်နိုင်သမျှပဋိပက္ခတွေကိုငြိမ်းချစွာဖြေရှင်းနိုင်ရေးအတွက်အမေရိကန်ရဲ့အတန်ကိုကိုးစားပြုသွားမှာဖြစ်ပါတယ်လူသားချင်းစာနာမှုပဋိပက္ခတွေဖြစ်ပွားနေတဲ့ဂရိကဘာကြီးမှာနိုင်ငံရေးပထဝီဝင်အနေထားရအကဲဆတ်မှုတွေမှာအမေရိကန်ရဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကတိတ်ကိုအရေးကြီးလာပါတယ်။ကျမအနေနဲ့ဒီလိုမျိုးခေါင်းဆောင်မှုပေးနိုင်ဖို့ရည်ရွယ်ပါတယ်လို့သံမကြီးကယ်လီခရက်ကပြောသွားတာပါ။ဒါအပြင
် I will defend America's values and interest. I will stand by our
ကျမအနေနဲ့အမေရိကန်ရဲ့စံထားချက်တွေနဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်သွားမှာဖြစ်တယ်လို့ကျမတို့ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့အတူယက်တီသွားမှာဖြစ်တယ်လို့မရှိစင်ရဲသားတွေခိုးကိုရမယ့်တဲ့သူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ဆောက်ရှောက်သွားမှာဖြစ်ပါတယ်လို့တမကြီးကယ်လီခရက်ဖ်ကကြီးပေးသွားပါတယ်တမကြီးကယ်လီခရက်ဖ်ဟာလက်ရှိယာဒူးမတိုင်မီကနေဒါဆိုင်ရာအမေရိကန်တမကြီးဖြစ်တမနာဒေါ်နယ်ထရမ့်က2019ဇွန်လ15ရက်နေ့ကအမည်တင်သွင်းခဲ့ပြီးဩဂုတ်လ3ရက်နေ့မှာလွှတ်တော်ကအသံနဲ့မဲခွဲဆုံးဖြတ်ခါအော်တိုဘာလ23ရက်နေ့မှာယာဒူးတာဝန်စတင်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။တမတ်ကြီးကယ်လီခရက်ဖ်နဲ့သူခင်မွန်းကြောင့်မိသွေးတွင်တထေးကြီးဂျိုခရက်ဖ်တို့ဟာတမတ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်ကဒေါ်လာ2သန်းမတည်ခဲ့သူတွေဖြစ်တယ်လို့ Republican Party တမတ်ရွေးကောက်ပွဲကိုယ်စားလှယ်တွေမဲဆွယ်မှုမှလည်းရံပုံငွေတွေဒေါ်လာသန်းနဲ့ချီလှူဒန်းခဲ့ကြတာလည်းဖြစ်ပါတယ်။ထဲလို့တော့မှဩဇာကြီးလာတဲ့ Republican မအများစုခေါင်းဆောင် Mitch McConnell နဲ့လည်းကီမီယင်းနီပြီးအရင်ကုလသမဂ္ဂတာမကြီးနီကီဟေးလီပြီးခဲ့တဲ့နှစ်ကယာဒူးနှုတ်ထွက်သွားခဲ့စဉ်ကအဲ့ဒီယာဒူးမှာပထမနိုင်ငံခြားရေးဌာနရဲ့ပြောခွင့်ရအမျိုးသမီးဟေဒန်နာဝတ်ကိုကြားထားခဲ့ပြီးနောက်အဆင်မပြေဖြစ်ခဲ့ရာက ကရီတာတာမကြီးဖြစ်ထမ်းဆောင်နေသူကီလီခရော့ဖ်ကိုစဉ်းစားဖို့တွတ်တော်မမစ်မကော်နယ်ကထရမ့်ကိုအကြံပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူကိုဖေဗရူလာ22ရက်နေ့မှာသမ္မတထရမ့်ကနောက်တက်မဲ့ကုလသမဂ္ဂဆိုင်ရာတာမကြီးဖြစ်အမည်တင်သွင်းခဲ့ပြီးအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာစစ်ဆေးပြီးနောက်ဇူလိုင်လ30ရက်နေ့ကအထက်လွှတ်တော်ကနေထောက်ခံမဲ56မဲကန့်ကွက်မဲ34မဲနဲ့သူကိုအတည်ပြုခဲ့တာဖြစ်ပါတယ်။ထက်လွတ်တော်ကျနာစစ်ဆေးပွဲမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့တောင်မီတူတူလူငါရှင်ကြီးတူရဲ့ဇနီးအနေနဲ့မိကွန်းထုတ်ခံခဲ့ရပါတယ်ထိုစဉ်သူလိမ္မာပါနတ်စွာဖြေကြားခဲ့တာကတော
့ We have so many crises in Venezuela, in Yemen, in Syria, and it's so important that we look after our human rights issues
အများကြီးရင်ဆိုင်နေရပါတယ် Venezuela, Yemen, Syria စသဖြင့်တို့မှာပါဒါအပြင်ကျမတို့အနေနဲ့လူအခွင့်ရေးကိစ္စရပ်တွေကိုလည်း view စိုက်ဖို့လိုပါတယ်။တကယ်လို့ view မစိုက်ရင်ဒီလူအခွင့်ရေးကိစ္စရပ်တွေဟာလူသားချင်းစာနာမှုပြိပက္ခကြီးတွေအတွင်ကိုပြောင်းလဲသွားနိုင်ပါတယ်။ဒါကြောင့်ကျမတို့အနေနဲ့ရှုမြင်တာကအပြစ်မဲ့တဲ့အရပ်သားတွေပါဝင်ပတ်သက်နေတဲ့လူသားချင်းစာနာမှုအခြေအနေတိုင်းဟာပြိပက္ခကြီးတွေဖြစ်တယ်လို့ကျမတို့အနေနဲ့ရှုမြင်ပါတယ်လို့သူကလိမ္မာပါနတ်စွာဖြေကြားသွားခဲ့တာပါ။သမကြီးကယ်လီခရော့ဖ်ရဲ့ခင်မွန်းဖြစ်သူဂျိုခရော့ဖ်ဟာအမေရိကန်အရှေ့ပိုင်းမှာတတိယအကြီးဆုံးကျောက်မီသွေးတွင်းကော်မတီဖြစ်တဲ့ Alliance Resource Partners ကျောက်မီသွေးတွင်းကြီးရဲ့တန်းကြွယ်တထေးကြီးဖြစ်တယ်လို့သူတို့နှူးဟာ Republican Party အတွက်အလူငွေတွေထည့်ခဲ့ကြသူတွေလည်းဖြစ်ပါတယ်။2009ခုနှစ်ကထိုစဉ်သမ္မတ George W. Bush လက်ထက်မှာကယ်လီခရော့ဖ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမကြီးကိုအာဖရိကနဲ့ပတ်သက်လို့အမေရိကန်ရဲ့ပါဝင်ပတ်သက်မှုကိုအကြံပေးဖို့အမေရိကန်ကိုယ်စားလှယ်ဖြင့်ခန့်အပ်ခဲ့တယ်လို့သူဟာကင်တက်ကီပြည်နယ်ကိုကိုယ်စားပြုပြီး2016 Republican Party ညီလာခံကြီးကိုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။အခုလိုအလှရှင်တွေကိုနိုင်ငံရေးပြည်သူတွေကိုသမ္မတထရမ့်ပြရမှုနဲ့ပတ်သက်လို့လည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ ICJ ကပြည်ပခစောင့်ကြည့်ရေးအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာအကဲခတ်ပုဂ္ဂိုလ် Richard Gowen က
It's very unusual to have a donor in this role.
လူရှင်တူကိုဒီလိုအခန့်ကဏ္ဍမှာတာဝန်ပေးတာမျိုးကသိပ်မရှိလာပါဘူး။ဒီလောက်အရေးကြီးတဲ့ယာရီမျိုးကိုထရမ့်ကနိုင်ငံရေးရာဆုချတာမျိုးလို့သဘောထားပုံရတယ်လို့အကြက်ခတ်တွေကမြင်ကြပါတယ်။ဒါပေမဲ့အဆုံးမှာတော့လုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုကိုစားရင်ဆိုင်ရမယ့်လူကကယ်လီခရော့ဖ်ပဲဖြစ်တယ်လို့တရုတ်နဲ့ရုရှားတို့ပေါ်ထားတဲ့အမေရိကန်ရဲ့ policy နဲ့ပတ်သက်လို့လည်းပြစ်တင်ဝေဖန်မှုတွေရင်ဆိုင်ရမယ့်သူကသူပဲဖြစ်ပါတယ်။
ကယ်လီခရော့ဖ်အရင်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူတောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟေလီကတော့ကုလသမဂ္ဂမှာစတင်တာဝန်ထမ်းဆောင်စဉ်ကတည်းကသူ့ရဲ့ရည်တည်ချက်ကိုခပ်ပြတ်ပြတ်အတိပေးခဲ့သူဖြစ်ပါတယ
် For those that don't have our back
ကျမတို့ကိုမထောက်ခံတဲ့လူတွေရဲ့နာမည်တွေကိုတော့ကျမတို့ကမှတ်ထားမှာဖြစ်ပါတယ
်သံမကြီးကယ်လီခရော့ဖ်ကတော့နီကီဟေလီလောက်နိုင်ငံရေးအတွေ့အကြုံမရှိတဲ့အကြောင်းဝန်ခံခဲ့ဘူးတယ်လို့လေကဲခပ်ပုဂ္ဂိုလ် Richard Gowen ကပြောပါလေ
She has a reputation as a collegial
ကနေဒါမှာတာဝန်ထမ်းဆောင်စဉ်သူ့ကိုခင်မင်စရာကောင်းတဲ့တန်တမန်တူဖြစ်လူသိများကြပါတယ်ဒါပေမဲ့ကုလသမဂ္ဂနဲ့ပတ်သက်လို့တော့သူကသိအတွေ့အကြုံမရှိဘူးလို့ဝန်ခံပါတယ်ဒါအပြင်ဝါရှင်တန်မှာလည်းဘယ်လောက်ပေါရောက်တယ်လဲဆိုတာလည်းလူတွေသိမသိကြပါဘူ
းအသက်58နှစ်အရွယ်ရှိပြီဖြစ်တဲ့အင်တောင်သက်30မြောက်ရှိသူကယ်လီခရော့ဖ်ဟာကင်တာကီတက္ကသိုလ်ကနေဝိဇာဘွဲ့ကိုရရှိခဲ့သူဖြစ်ပါတယ်။သူကုလသမဂ္ဂမှာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်အမေရိကန်ကိုကိုယ်စားပြုရမှာတမကြီးခရော့ဖ်အနေနဲ့အကဲဆတ်မှုတွေရင်ဆိုင်ရပွဲရှိပါတယ်။သူဘယ်လိုရင်ဆိုင်ဖြည့်ရှင်းကြော်လွှားမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်။
Cause it only serves to make me more determined to achieve
ဒလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီကန္တာကိုအပတ်စဉ်တောက်ကြနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါရဲ့ရှင်။
ရန်ကုန်တိုင်းလုံးပဲကျဲဝင်းတဲ့စင်ကာပူမှာဥမြင်လှိုင်ကောင်းတွေတူးပြီးအဝေးပြေးလန်းတွေရထန်းလန်းတွေဖောက်တိုးလောင်ကန်တွေ shopping mall တွေဆောက်ပြီးမြောက် area ကိုအကောင်းဆုံးအသုံးချဖို့အတွက်စူးစမ်းနေကြတာပါ ီလိုမြောက်တိဆောက်ရေးမလုပ်ခင်မှာဘာတွေလုပ်အောင်မဆိုရနဲ့ကြုံတွေ့နိုင်တဲ့အခက်အခဲတွေကိုစင်ကာပူကမြို့ပြနယ်တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာလည်းဖြစ်ဘူမိဗေဒပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာကာဝင်းကပြောပြပေးပါပါ
ဒီအောက်မှာစတန်ဒယ်တွေပေါ့ဆိုင်ကောင်းတွေတူနေအမှစတိုရေ့ပေါ့ PC တွေတူဆောင်ဖို့တွေနောက်ပြီးတော့ shopping center တွေဖောက်တဲ့လုပ်ငန်းတွေအနေအထားခုမှာဝင်ပြီးတော့အဲ့လိုဖောက်မယ်ဆိုရင်ပထမဦးဆုံးအရေးကြီးတာအဲ့ဒီဒေတာရယ်ဘူမိဗေဒအကြောင်းအရာ geological engineering geology engineer ဘူမိဗေဒနဲ့ rock mechanic ပေါ့အဲ့ကြောက်ပြီးရဲ့အကြောင်းကိုအေးအေးသာသာလေ့လာဖို့လိုအပ်ပါတယ်အဲ့ pre study ပေါ့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီဒေတာမှာကျော်လို့ဒီမပင်းလေးကိုသင်္ချင်ပြီးလေ့လာရမယ်ပြီးတော့လုံသွင်းနေတူရမယ်အဲ့ဒီလုံသွင်းနေရနေကြောက်ပြီးရဲ့နမူနာတွေကိုကောက်ယူရမယ်ပြီးတော့အဲ့ဒီကြောက်ပြီးရဲ့နမူနာတွေအမှအဲ့ဒီကြောက်ပြီးရဲ့ engineering properties ကိုစမ်းသပ်ရမယ်အဲ့လိုစမ်းသပ်တဲ့အခါမှာဟိုပါမန်စမ်းသပ်တာတွေတကယ် special test တွေကိုလည်းလုပ်ဖို့လိုပါတယ
်ဒီလိုမြေအောက်မှာရှိတဲ့ကြောက်သားတွေအကြောင်းတင်မကပါဘူးသူတို့တည်ရှိနေတဲ့အနေအထားကိုလည်းသိထားဖို့လိုပါတယ်
မြေပေါ်ဘူမိဗေဒအပြင် geophysics ပေါ့ဘူမိဥပဗေဒလုပ်ငန်းတွေကိုလုံဆောင်ပြင်ပါလေဒါမှ subsurface ရဲ့ပေါ့လေမြေအောက်ရဲ့ဘူမိဗေဒအနေထားပေါ့ဟောကြောက်ပြည်ကဘလို့နေတယ်အမှ geological structure တွေဘလို့ရှိတယ်အဲ့ဒါဒီကိုလေလေ့လာဆုံးရမ်းပြင်ပါလေ geophysical mapping ပေါ့နောက်တစ်ခုကအခုချိန်မှာတိုးပြပြောင်းလဲလာတော့အဲ့ဒီ area တစ်ခုကိုဟိုမတူးခင်ကအဲ့ဒီကြောက်ပြည်ထဲမှာရှိတဲ့ဒီကရှိနေတဲ့ institution structure အကြီးအဲ့ဒီ institution condition တွေကိုလည်းလေ့လာဆုံးရှုံးပေးပါတယ်အဲ့ဒီလိုလေ့လာခဲ့မယ်ဆိုလို့ရှိရင်အဲ့ဒီကိုတူးမဲ့နေရာမှာရှိတဲ့ဒီအောက်မှာရှိတဲ့ကိုအန်တီရဲ့တင်းတဲ့ geological structure တွေဥပမာ fault zone ရှိမလားဒီအောက်မှာတကယ်ဟို water bearing zone ပေါ့ကိုဆောက်ကုတ်တဲ့နေရာမှာအခက်အခဲတွေပြီးမဲ့ရေတွေအရင်ထွက်မဲ့ zone တွေရှိမလားအဲ့ဒါတွေကိုလည်းကိုကကြိုပြီးသိနိုင်တယ်2 4 India မှာ NDA တွေကိုညွှန်နိုင်ပါလေ
အရေးပါတဲ့ဘူမိအနေထားအခြေအနေတစ်ခုဖြစ်တဲ့ inside to stress လို့ခေါ်တဲ့ကြောက်တွေထဲမှာမူလရှိနေတဲ့ဒဏ်အားဘယ်လောက်ထိကြီးမားတယ်ဆိုတာကိုသိထားရမှာဖြစ်ပါတယ
်တချို့ဒေသတွေမှာအဘာဝအလျောက်အဲ့မှာကြောက်တွေထဲမှာ institute ဆိုတာအမြဲတမ်းမြင့်တဲ့ high institute ဆိုရှိတဲ့နေရာတွေရှိတတ်ပါတယ်အဲ့လိုနေရာမျိုးတွေဆိုလို့ရှိရင်2 4တဲ့နေရာမှာဒီလိုအန်ဒီရပြည်တယ်ကြောက်တရားအလုံးလုံးနေနဲ့ကွဲအပ်ပြီးတော့နေစင်ပြီးတော့အဲတူးတဲ့လူတွေကိုလာပြီးတော့ထိပန်တတ်တယ်အဲ့လိုဟာမျိုးတွေလည်းကြုံတတ်ရပါလေအဲ့ဒီလိုခက်ခဲတဲ့ဦးမိပြည်တဲ့အနေထားတွေအခြေအနေတွေကိုရှောင်ကျွဲဖို့အတွက်အဲ့ဒီဒေတာတစ်ခုကိုမတူးပေါ်ခင်မှာသေသေးချာချာဒီဒီစတာဒီကိုလုပ်တင်ပါလေအဲ့လိုလုပ်မယ်ဆိုလို့ရှိရင်ပြည့်ကျွမ်းမဲ့အန်ဒီရတွေကိုကိုကကြုံပြီးတော့ရှောင်ကျွဲပြီးတော့သွားလို့ရပါတယ်
ဒါအပြင်လှိုင်ကောင်းတူရမှာခေါမိုးကြောက်သားရဲ့တည်ငြိမ်မှုအနေထားကတိတ်ကိုအရေးပါတာပါအ
ဲ့ဒီရောက်လှိုင်ကောင်းတွေတူးတဲ့အခါမှာအဓိကအရေးကြီးတာခေါမိုးနိုင်ငံရဲ့ stability ပေါ့ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့သူကဒီအောက်မှာတူးရဆိုတော့သူ့ရဲ့အပေါ်မှာတဘာဝအလျောက်ရှိနေတဲ့ over burden ဝိကရှိတယ်။အဲ့ over burden ဘာဖြစ်ဝိကနေနေဆိုရင်ခေါမိုးကြီးကပြိုကျနိုင်တယ်အဲ့လိုပြူကြမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ခေါမိုးနေရာတွေ root ရဲ့နေရာတွေကတကယ်မာတဲ့အပေါ် strong ကြောက်ရှိတဲ့နေရာတွေမှာသွားပြီးတော့တူးဖို့ပုတ်ပြင်ပါလေလူအများနဲ့ပတ်သက်ပြီးတော့လောက်ကိုင်းတဲ့နေရာတွေဆိုလို့ရှိရင်အဲ့ root status ကြီးအရေးကြီးဆုံးပဲ
တူးမဲ့လှိုင်ကောင်းရဲ့အခြေကလည်းအရေးပါပါတယ
်တောင်တွေကတူးတယ်လှိုင်ကောင်းတွေကတူးတယ်ဆိုလှိုင်ကောင်းတွေရဲ့ width ကအခုချိန်မှာဖျားမြကြီးကတော့ဒီတာ20အကျယ်လောက်ပဲတူကြတယ်။ဒါဖြစ်လို့ဆိုတော့အပေါ်ကခေါမိုးကပြူကြမှာဆိုလို့ဒါပေမဲ့ကမ္ဘာ့ record အနေနဲ့ကတော့နော်ဝေးနိုင်ငံမှာ Winter Olympic အတွက်ပေါ့အားကစားယူပြီးဟောက်တာ65မီတာအကျယ်ဖောက်တာလေဒါကတော့ကမ္ဘာ့ record ပေါ့။စင်ကာပူမှာလည်းအဲ့ဒီ65မီတာတဲ့ကျော်ပြီးတော့ထောက်နိုင်မှုတွေဆိုတော့လေ့လာဆောင်ရမှုတွေကိုလုပ်နေပါတယ်။ဒါတော့ဖြစ်နေတော့မသိပါဘူး။
မြေအောက်မှာဆောက်မဲ့အဆောက်အဦပေါ်မူတည်ပြီးမြေတူးတဲ့အခါမြေထောက်တိုင်အတွက်နေရာချံပြီးတူးဖို့စဉ်းစားနိုင်ပါတယ်
။တကယ်လို့အခန်းကြီးကြီးလုံးမဲ့ကိုမြေယူအဆောက်အဦဆိုလို့ရှိရင်မှခေါင်းမိုးကိုထောက်ထားတဲ့ကွန်လမ်တိုင်ကြီးပေါ့။ဒါအပြင်မြေပေါ်ကအဆောက်အဦပဲ။အဲ့လိုပုံစံမျိုးကိုလည်းမြေအောက်မှာလည်းအဲ့လိုကွန်လမ်တိုင်ကြီးတွေလုပ်လို့ရတယ်။အဲ့ဒီကွန်လမ်တိုင်ကအထူးစပယ်ရှယ်ထပ်လုပ်ရမှာမဟုတ်ဘူး။တဘာဝ ကြောက်တေကိုပဲအဲ့ဒီကော်နာအနေနဲ့ထားမဲ့နေရာတွေကိုအစ်ကိုပဲပေါ့မတူးပဲနဲ့ထားလိုက်လို့ဆိုရင်ဒါသူ့ရဲ့ထောက်မိုးကိုသူကသဘာဝအလျောက်ထောက်ထားပြီးသားဖြစ်နိုင်ပါလေအဲ့ဒါမျိုးတွေကို room and pillar ပေါ့ room ကအခန်းကြီးတွေ pillar ဆိုတာသဘာဝကြောက်တိုင်းကြီးတွေပေါ့ကော်နာကြီးတွေအဲ့ဒါမျိုးတွေကိုထားလိုက် room and pillar method excavation နဲ့လုပ်လို့ရပါတယ်အခန်းကြီးကြီးကြီးလူကြီးတဲ့အခါမျိုးမှာဒီလို excavation လုပ်ပါတယ
်ဒီဒီချာချာတွတ်ချက်လေ့လာပြီးမှလှန်ကောင်းတူးပေမဲ့မျောနဲ့မထားတဲ့ဘူမိအခြေအနေတွေနဲ့ကြုံရနိုင်တာပါ
ဒီလိုတဲ့အခြေအနေရဆိုရင်ဘယ်လိုပဲကိုကသိသိချာချာလေ့လာထားပြီးတခါတည်းကျမပြောလင့်ထားတဲ့ geological condition တွေကိုကြုံရတယ်။အဲလိုဟာမျိုးတွေကြုံတယ်ဆိုလို့ရှိရင်တော့တခါလေကျကိုရဲ့ design ကပြောင်းနေလို့ပြောင်းသွားမယ်။ဥပမာစင်ကာပူမှာဆိုလို့ရှိရင်ဘယ်လိုပဲသိချာလေ့လာထားပြီးတဲ့အချို့နေရာတွေမှာ very deep weathering zone ကိုတွေ့တော့တိုင်းနေရာပြိုကျရင်ပြိုကျနိုင်တယ်။အဲ့လိုမျိုးတွေဆိုရင်တန်တယ်ဟိုအဲ့ဒီကနေဒီပါပြီးရရှောင်ပြီးတော့ဖောက်သွားတာလည်းရှိသေးနောက်တစ်ခုကကြီးရင်းရန်ထွက်တဲ့နေရာလေလုံးဝဖိနဲ့လုံးလုံးမရတော့ဘူးအဲ့လိုနေရာလေးကြတော့လေရှောင်ပြီးတော့ကိုယ်ပြီးတော့တန်တယ်လို့ဖောက်ချင်တယ်ဖောက်သွားတယ်ဆိုလိုတာကတော့ဟိုဒီဇိုင်းကတော့ပြောင်းသွားတာပေါ့ထိုက်ပြင်းတဲ့ construction technology ကိုသုံးတယ်လုံလောက်တဲ့ construction material တွေကိုသုံးတယ်မတူးပြင်းတဲ့ပေးပြီးချာချာလေ့လာထားတယ်ဒီလိုတဲ့အချိန်မှာလည်း geological condition engineering condition ကိုပြည်ပြည်ကြကြလေ့လာစုစမ်းပေါင်းတယ်ဆိုရင်အဲ့ဒီအောက်အပေါ် underground excavation နဲ့ tunnel ကြီးရဲ့ဖြစ်ပေါ်လာတဲ့အန္တရာယ်တွေကိုစစ်နိုင်တော့ရှောင်ရွေးလို့ရပါတယ
်ဒေါက်တာကာဝင်းပါနောက်တစ်ပတ်မှာတော့မြောက်မှာဆောက်ပြီးလို့အသုံးဖြူမယ်ဆိုရင်တိထားတဲ့နေရာတွေကိုပြောပြပေးမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနေ့ခင်တိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 48တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှဆုနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေနားဆင်နိုင်ပါလိမ့်ရှင်။ခုစနေမနေ့ခင်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတာလီဘန်တိုက်ခိုက်ရေးသမား2000ကျော်သေဆုံးခဲ့တယ်လို့အာဖဂန်သမ္မတအာရှက်ဂါရနီကတောက်ကြနဲ့ရွေးကောက်ပွဲလူမှုစုဝေးပွဲမှာပြောပါတယ်ဒါအပြင်နိုင်ငံရေးရပြတ်သားတဲ့အဖြေရှာနိုင်ရေးအတွက်အာဖဂန်စိုးရနဲ့အတူလှုပ်ဆောင်မှုလည်းတာလီဘန်သဘုံတွေကိုထပ်မံဖိတ်ခေါ်လိုက်ပါတယ်တချိန်ထဲမှာပဲတာလီဘန်ကိုယ်စားလှယ်အဖွဲ့ရရုရှားနိုင်ငံမော်စကိုမြို့တော်ကိုတွားရောက်ပြီးရုရှားအရာရှိတွေနဲ့ဆွေးနွေးခဲ့တယ်လို့တောက်ကြနဲ့မှပြောပါတယ်နေမီပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေတာနဲ့ပတ်သက်ပြီးအိန္ဒိယအစိုးရရဲ့မကြခင်ကလို့ရဟာအိန္ဒိယနိုင်ငံနဲ့ကမ္ဘာတစ်လွှတ်မှာမွတ်စလင်အစွန်းရောက်တွေပေါ်ပေါက်လာစေနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကသတိပေးလိုက်ပါတယ်လူသားတွေကိုဘေးဖယ်ပတ်ထုတ်မယ်ဂျောင်းပိတ်ထားလိုက်မယ်ဆိုရင်သူတို့ဟာအစွန်းရောက်တွေဖြစ်လာနိုင်တဲ့အခြေအနေရှိတယ်လို့တောက်ကြံနဲ့ထောင်နဲ့ခြေရောက်လာတဲ့လူမှုစုဝေးပွဲကြီးမှာဝန်ကြီးချုပ်ခန်းကပြောကြားခဲ့တာဖြစ်ပါတယ်ကံကြဲတဲ့၃နှစ်တွင်ကနေဒါရေလက်ကစစ်သည်မော၂ဆင့်ထိုင်ဝမ်ရေလက်ကြောက်ကိုဖျက်ကျော်ခုံမောင်းခဲ့မှုဟာကနေဒါကနေကနေဒါနဲ့အမေရိကန်ပြည်ထောင်စုဘက်ကနေရက်တီးပြီးတရုတ်နိုင်ငံကိုဆန့်ကျင်ကြောင်းပြသလိုတာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောကြားကြပါတယ်။တမရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်နဲ့ KBC ကချင်းနှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွမ်တို့ဟာမန္တလေးမြို့မှာကြက်တပရင်းနေကတွေ့ဆုံခဲ့ကြပါတယ
်။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရဲ့ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Intercept 70နဲ့ Mia 73တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.